ရသားဆွေအကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပဏိကဖမ်းဆီးနေတာပါမနေ့ကဆိုရင်လည်းရန်ကုန်မြို့ကစစ်အသက်မွေးဝမ်းကြောင်းသိပ်ပံကိုအာဏာပဏိကဝင်ရောက်ဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူ9ဦးထက်မနည်းရှိပြီးတော့ကျောင်းတာဝန်ခံဦးစော်မြတ်လင်းကတော့ဖမ်းဆီးခံပြီးတဲ့နောက်တည်ဆုံသွားတယ်လို့နှီးဆက်သူတူကပြောပါတယ
်ဟာကျွန်တော်တို့ဒီကလောက်ကညကဟိုတနာရီလောက်မှာဒီစစ်အသက်မွေးဝမ်းကြောင်းကိုစစ်သားရေးဥစားအယောက်60လောက်ပေါ့နော်လာပြီးတော့ဝိုင်းနေတယ်ခင်ဗျာဝိုင်းပြီးတော့ဝိုင်းတဲ့အချိန်မှာဒီကင်းဆောက်နေတဲ့ကလေးကြီးရောက်နောက်လိုက်စုကြောင်းမှာကြောင်းလာတက်တဲ့ကလေးငယ်ကနေကြောင်းလာတက်တဲ့ကလေး၃ယောက်ကိုသူတို့အရင်ဖမ်းတယ်ဖမ်းပြီးတော့အထက်မှာထပ်မှုရတဲ့အခါကျတော့အထက်မှာကဟိုကြောင်းသူ၁၂ယောက်၁၃ယောက်လောက်ချီတယ်အဲ့ဒီကလေးမလေးရပြန်ပြောကြရတာကတော့ဒီစုသမွေရောင်သိပ်ပင်တာဝန်ရင်ဥစော်မြင့်လင်းကိုသူတို့လာဖမ်းတာဖမ်းတဲ့အချိန်မှာဥစော်မြင့်လင်းကဟိုနောက်ဘက်အပေါက်ကနေပြီးတော့အော်ဒိုင်းကိုကြော်ပြီးတော့ဟိုသူရှောင်းနေဥစုံမြင့်လင်းရဲ့နောက်ဆုံးအခြေအနေကိုသိရတာအဲ့လောက်ပဲရှောင်းလိုက်တဲ့အခါကျတော့ကျွန်တော်တို့ထင်တာကတော့ဥစုံမြင့်လင်းကတော့လွတ်သွားတယ်လို့ကျွန်တော်တို့ထင်တယ်။အဲ့ဒီနောက်ပိုင်းမှာတော့ဥစုံမြင့်လင်းနဲ့ကျွန်တော်တို့အဆက်အသွယ်မရတော့ဘူး။အဲ့ဒီနေ့ဒီနေ့ညနေ3နာရီဝန်းကျင်လောက်ကျတော့ဥစုံမြင့်လင်းရဲ့ဇနီးကိုဟိုအကြောင်းကြားလာတယ်ပြောတယ်။အကြောင်းကြားလာတဲ့အခါကျတော့ဘယ်လိုလဲဆိုတော့ကျွန်တော်တို့စစ်သေးညိုင်မှာဟိုစစ်ဆေးရုံမှာစစ်ဆေးရုံမှာဗော်ဒီလာရှူပါဆိုပြီးတော့အကြောင်းကြားတယ်။အကြောင်းကြားတော့ဟိုဥစုံမြင့်လင်းတို့ဇနီးတွေအဖွဲ့တွေတွားပြီးတော့ရှူတဲ့အခါကျတော့သူကဘော်ဒီကိုကြည့်လို့ပဲရမယ်မနေ့ကမှတည်ပါ့မနေ့ကတည်လို့ရမယ်ပေါ့ဘော်ဒီကိုထုတ်မပေးသေးဘူးဟုတ်ကဲ့ခင်ဗ
ျမနေ့ကဝင်ရောက်ဖမ်းဆီးခဲ့တဲ့စုအသက်မွေးဝမ်းကြောင်းသိပ်ပံကကွန်ပျူတာဖုန်းစတဲ့ကျောင်းသုံးပစ္စည်းတွေကိုလည်းအာဏာဝန်တွေကယူဆောင်သွားတယ်လို့ကျောင်းနဲ့နီးစပ်သူတူကပြောပါတယ်ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေဒီကနေ့အထိနိုင်ငံအနှံ့ကြီးထွားနေတယ်လို့လှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရသူတွေတည်ဆုံးသူတွေနဲ့ထိခက်ဒဏ်ရသူတွေလည်းအများပြားရှိနေတာပါဒီကနေ့နေ့လယ်ပိုင်းကလည်းဗိမ့်မြို့မှာအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေကဖြိုခွင်းပြီးတော့လူပေါင်း60နီးပါးဖမ်းဆီးခဲ့တယ်လို့ဗိမ့်ဒေသခံတူကပြောပါတယ
်သူမနေရာမှာဖမ်းခံရတယ်လို့ကြားတယ်ကနေရာကွက်တက်တော့မှဒီဗိမ့်မြို့ရဲ့ကွက်တက်ရနေဗိမ့်မြို့ကဒီမြို့ထဲမှာပေါ့ဒီနေရာပေါ့ဟုတ်ပြည်ပါအာဏာ60ဝန်းကျင်လောက်ရှိတယ်လို့ကြားတယ်ဟုတ်အမျိုးသမီးတွေရောအခုမြို့သားအလုံးအခုတချို့ပြန်လို့လာပြီခုနကကျွန်တော်ဒီတလောက်ပေါ့နော်ကြားတလောက်ကတော့ဟိုတက္ကသိုလ်ကျောင်းသူတွေ73ခုနဲ့ပြန်လို့လာပြီမျိုးသားနှစ်ဦးလောက်လာကြားတယ်ဒါပေမဲ့ကျန်းသားမျိုးသားတွေတုံးတော့ထောင်တစ်ခါတည်းပို့လိုက်တယ်လို့ကြားထောင်ပို့လိုက်ပြီဆိုတော့သူတို့ဒီမှန်ကြီးလိုက်ပြီဆိုတော့သူတို့တိတ်တော့မလဲလိုက်တော့ဘူးထင်တယ်ဒါပေမဲ့အမျိုးသမီးတွေပြည့်လို့ကြားတယ်ဒါပေမဲ့တိတ်တိတ်ကြာကြာတော့ကျွန်တော်တို့လည်းသိသိကျကျမပြည့်သေးဘူးတော့ကျန်သေးတယ်ဆိုတဲ့အပေါ်ပါနော်ဟုတ်
ဒါအပြင်ကချင်ပြည်နယ်မိုးညင်းမြို့နယ်မှာလည်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရသူတွေရှိတယ်လို့မိုးညင်းဒေသခံတူကပြောပါတယ်
ဟုတ်ကဲ့ရှိပါတယ်ဖန်စီကန်သူယောက်ျားလေးတူမိန်းမိန်းမကြီးတူရှိရတယ်မိန်းလေးတူဟုတ်တယ်ဗျာနှစ်ယောက်ပဲဖန်ခံရတယ်ဟုတ်အခုကတော့ဒီရှိနေဒီဖွဲရနေပြီးတော့မှဒီဖန်စီကန်ဒါတဲ့လူနှစ်ယောက်ကိုလွတ်မြောက်ဖို့အတွက်တတ်နိုင်လို့တော့ကြိုးစားနေလို့မယ်လူစုခွဲပြီးတော့လည်းဒါလိုက်ဌာနတွေရှိရပေါ့နော်အိမ်မကြီးလိုက်ခိုးနေရဟိုဘက်တပတ်ပိတ်ပြီးတော့မှဌာနတွေရောရှိရတယ်
ဆရာနာရှင်ဆက်ကြီးလှူရှာမှုတွေကြီးထွားလာနေတဲ့ရန်ကုန်မန္တလေးနေပြီးတော့မွန်ပြည်နယ်ချင်းနဲ့တခြားတိုင်းနယ်ပြည်နယ်တွေမှာလည်းဒီဆရာနာရှင်ဆက်ကြီးလှူရှာသူတွေဖမ်းဆီးခံရတာတွေရှိနေပါတယ်ဖမ်းဆီးခံသူတွေတချို့ကိုအာဏာပိုင်ဘက်ကပြန်လွှတ်ပေးတာတွေရှိပေမဲ့ဒီလှူရှာမှုတွေအတွင်းဒီကနေ့ထိဖမ်းဆီးခံထားသူပေါင်း1600နီးပါးရှိတယ်လို့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားကုညီဆောက်ရှောက်ရဲ့အသင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်